ကမ္ဘာ့ဆရာမရေးဖွဲ့ကြီး WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကအခုကပ်ပေးကြီးဟာစီးပွားလူမှုနဲ့အဆိုးအဝါတွေကိုမငြိမ်မသက်ဖြစ်စေခဲ့တာမို့ကျမရေးမလုံးကြုံရင်ကဘာကြီးလည်းမလုံးကြုံဘူးလို့ထောက်ပြတော်ဆိုလိုက်ပါတယ်။ကပ်ပေးကြီးကိုအဆုံးသတ်ဖို့အကောင်းဆုံးနဲ့အမြန်ဆုံးနည်းကကာကွယ်ဆေးထောက်ပံ့မှုနဲ့ရပိုင်ခွင့်ပေါ်မှာစစ်မှန်တဲ့ကဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ကြရမယ်လို့သူကဆက်ပြောသွားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံရေးနဲ့စီးပွားရေးကိုယ်စားလှယ်တွေတန်တမန်တွေနဲ့မကြသေးမီကတွေ့ဆုံရမှာကိုဗစ် -19 နဲ့ပတ်သက်ပြီးတော့ Tedros ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ကာကွယ်ဆေးမများတမှုတွေရှိနေကြကာလပတ်လုံးလူမှုရေးနဲ့စီးပွားရေးတွေလည်းဗျံပဒါဆက်ဖြစ်နေမှာမို့virus ပြန်နဲ့လည်းပတ်ဖို့နဲ့ပိုးသစ်ပြောင်းဖို့လည်းအခွင့်အတာနေမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ John Hawking တက္ကသိုလ်ရဲ့ coronavirus ဌာနတင်းငွေတွေထုတ်ပြန်ကြရတာဒီကဘာလုံး covid ကူးစက်သူ 234.6 တန်းရှိပြီးတော့5သန်းနီးပါးသေဆုံးခဲ့ကြပြီဖြစ်ပါတယ်။ဥရောပနိုင်ငံတွေမှာလည်း covid virus နှေးစင်ကူးစက်မှုအရေအတွက်ဟာအောက်ဘက်ကောင်းလောက်19တန်းထိမြင့်တက်ခဲ့ပါတယ်။ပြီးခဲ့တဲ့လကကူးစက်သူတနေ့1000နီးပါးရှိခဲ့တဲ့ Romania နိုင်ငံဟာအခုဆိုရင်တနေ့ကို12500အထိကူးစက်နေပါတယ်။ကူးစက်မှုအသစ်တွေနဲ့အတူစီးမြင်ကတ်သတ်မှုတွေကြောင့်ဘူချရဲမြို့မှာဆန္ဒပြမှုတွေလည်းဖြစ်ပွားနေတယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ။